ပြည်တွင်းမှာနိုင်ငံခြားငွေလဲတဲ့နှုန်းဆက်တိုက်တက်နေတာမှာအမေရိကန်ဒေါ်လာကိုမြန်မာငွေကျပ်2200ကျော်အထိပြင်ပပေါက်ဈေးရှိနေပါတယ်။နိုင်ငံခြားငွေဈေးကွက်မှာရောင်းဈေးနဲ့ဝယ်ဈေးအကြားအများဆုံးထားရမယ့်ကွာဟာချက်သတ်မှတ်တာကိုဗဟိုဘဏ်ကပယ်ဖြတ်ပေးခဲ့ပြီးတဲ့နောက်မှာတရဝင်းငွေလဲကောင်တာတွေမှာလည်းနိုင်ငံခြားငွေလဲနှုန်းတွေက2000ကျော်အထိတရရိပ်တက်လာပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မဆုမုံကတင်ပြထားပါတယ်။
အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1955ကျပ်ဗဟိုဘဏ်ကဒီကနေ့သတ်မှတ်လိုက်ပါတယ်။တရဝင်းငွေလဲကောင်တာတွေမှာတော့ဒေါ်လာကိုကျပ်2200ကျော်အထိဈေးပေါက်ခဲ့ပါတယ်။ဗဟိုဘဏ်ကနေ့စဉ်သတ်မှတ်တဲ့ဒေါ်လာငွေလဲနှုန်းပေါ်မှာအခြေခံပြီးတော့တရဝင်းငွေလဲကောင်တာတွေမှာရောင်းဈေးနဲ့ဝယ်ဈေးကို 3.800 ခိုင်နှုန်းသာအများဆုံးကွာဟကျပ်ထားရမယ်လို့အရင်ကသတ်မှတ်ခဲ့ပေမဲ့ပြီးခဲ့တဲ့စက်တင်ဘာလ10ရက်နေ့ကနေစပြီးတော့အဲ့ဒီသတ်မှတ်ချက်ကိုပယ်ဖြတ်ခဲ့ပါတယ်။ဒီသတ်မှတ်ချက်တွေကိုပယ်ဖြတ်လိုက်လို့ငွေလဲကောင်တာတွေအနေနဲ့အယောင်းဝယ်အဆင်ပြေလာနိုင်မှုမျှော်လင့်တယ်လို့ပြောကြပေမဲ့အခုရက်ပိုင်းအတွင်းမှာတော့ဒေါ်လာဈေးတွေကတိတိတသားတက်လာတာကြောင့်ဈေးကွက်အခြေအနေကိုစောင့်ကြည့်နေရတယ်လို့ရန်ကုန်မှာဖွင့်လှစ်ထားတဲ့ငွေလဲကောင်တာတစ်ခုကပြောပါတယ
်။ဒီနေ့က2230နဲ့ဝယ်ပြီး2290နဲ့ပြန်ရောင်းပေးပါတယ်။အခုချိန်မှာဈေးတက်တော့ဟိုလာမရောင်းမဲနဲ့အဝယ်တွေပဲများတာပေါ့ဟုတ်ကဲ့ဈေးတအားတက်တော့ပြန်ရောင်းပေးဖို့လည်းမရှိဘူးပေါ့နော်အဲ့လိုမျိုးဖြစ်တာပေါ့ဒေါ်လာဈေးကတအားတက်တော့လိတိတ်တော့အဆင်မပြေဘူးပေါ့နော်ဟုတ်ကဲ့အရောင်းအဝယ်ကကျမယ်ဆိုလို့ရှိရင်လည်းဟိုအရန်ကျမှာဆိုတော့လည်းနည်းအနေရများတယ်ပေါ့
လူတော်တော်များများကတော့ဘန်တွေကစုဆောင်းငွေကိုပဲထုတ်ယူဖို့စဉ်းစားနေကြပြီးတော့တံမိုးခိုင်ပါတယ်လို့ယုံကြည်ရတဲ့အမေရိကန်ဒေါ်လာနဲ့အခောက်ရွှေကိုစုဆောင်းလာတာကြောင့်ဒေါ်လာငွေလဲဈေးနဲ့ရွှေဈေးကအဆမတန်တက်လာတာလို့လေလာသူတွေကယူဆပါတယ်။ဒါပေမဲ့လည်းဒေါ်လာကိုမြန်မာငွေ1900ကျပ်အတွင်းမှာရှိအောင်အကြမ်းဖျင်းသတ်မှတ်ဖို့ရာထားတယ်လို့ဗဟိုဘဏ်ဒုဥက္ကဋ္ဌဦးဝင်းတော်က VOA နဲ့အင်တာဗျူးမှာပြောထားပါတယ်။ဈေးကွက်ထဲမှာတော့ဒေါ်လာဈေးကဒေါ်လာကို1200ကျော်အထိအယောင်းဝယ်ဖြစ်နေတာကြောင့်အခုရက်ပိုင်းအတွင်းမှာအဝယ်သာများနေတယ်လို့ရန်ကုန်ကငွေလဲကောင်တာတစ်ခုဖြစ်တဲ့ Groupman Exchange ကပြောပါတယ
်။ရောင်းဝယ်ရခြင်းတွေကလောလောဆယ်မှာတော့လေအဝယ်တွေပဲများနေပါတယ်နိုင်ငံခြားငွေအဝယ်များပါတယ်ခင်ဗျာ။ကောင်တာမှာကျတော့ငွေသားတွေကျတော့အယောင်းနဲ့အဝယ်နဲ့ဟို balance နှစ်ခုသွားတာဖြစ်တော့လေခုလောလောဆယ်မှာတော့ကောင်တာအနေနဲ့ကြာလဲအယောင်းပစ္စည်းတွေမှာတိတ်မရှိတဲ့အခါကျတော့အယောင်းဝယ်တွေကတော့တိတ်ချင်နေလို့ပါပေါ့။အရင်ကြီးမျိုးပဲပါနေတာပေါ့နော်အဲ့လိုနေထားလို့ရှိပါတယ်။
ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်ပိုင်းငွေကြေးအကျပ်တဲတွေဖြစ်ပေါ်နေပြီးတော့ဘဏ်အငွေထုတ်ယူမှုတွေကိုအခုထိကန့်သတ်ထားပါတယ်။အချိန်ကာလကြာလာတာနဲ့အမျှဘဏ်တွေပေါ်မှာယုံကြည်မှုရော့ကျလာသလိုကုန်စည်နှုန်းတက်လာပြီးတော့ငွေကြေးဖောင်းပွားမှုတွေကြောင့်ကျပ်ငွေအပေါ်မှာပြန်ပြီးတော့ရိုက်ခတ်မှုတွေရှိလာနေတယ်လို့ပြည်သူ့ရေးရာမူဝါဒလေ့လာသုံးသပ်သူတဦးဖြစ်တဲ့ဥခိုင်ဝင်းကပြောပါတယ်
။ဘဏ်အကျပ်တဲကဆတာပေါ့။ယုံကြည်မှုမရှိတဲ့အတွက်ကိုယ့်ရဲ့ငွေတွေကိုပြန်ပြီးတော့ထုတ်ကြတယ်ပေါ့နော်ထုတ်ရင်းရလိပြီးထုတ်ကြတဲ့ခါမှာလေဟိုသူလူတွေကဒေါ်လာဝယ်မယ်ခိုင်နဲ့ပေါ့နော်ပစ္စည်းကိုလူတွေကလိုက်ရှာကြရတော့ဘူးအဲ့ဒီအချိန်ရွှေတွေဝယ်ကြတယ်ပေါ့နော်ဒါကြောင့်ရွှေစည်းလက်တက်တယ်ဟိုတိတ်20ကျော်သွားပြီလို့ပြောတယ်တစ်ချိန်တည်းမှာပဲလူတပြောတယ်နော်လူတပြောတယ်နိုင်ငံတကာချင်းငွေတွေမရတော့ဘူးနော်နိုင်ငံတကာချင်းငွေတွေမရတော့ဘူးနိုင်ငံခြားရည်သီးမြုံနံမှုတွေဝင်မလာတော့ဘူးနော်လုံးလက်ဆဟိုကမ္ဘာ့ဘဏ်တို့ ADB တို့နော် IMF ချင်းငွေတွေလည်းမရဘူးဆိုတော့အဲ့ဒီဟာကလည်းနိုင်ငံခြားငွေကမရဘူးပေါ့နောက်တစ်ခုကခုတွေ့တယ်မလား trade ပေါ့နော်ကုန်သွယ်မှုမှာအရင်နှစ်ကနဲ့ဟိုဟာနှိုင်းရှစ်ပဲဆိုရင် 7 billion ကျော်ကျသွားပြီပေါ့အဲ့ဒီဟာတွေကအကုန်စုပေါင်းပြီးတော့နိုင်ငံခြားဒေါ်လာကတော့ပုံပြီးရှားလာတာပေါ့
ဒေါ်လာတန်ဖိုးတက်လာတာနဲ့အတူသွင်းကုန်ရှားပါလာတာ73စီနဲ့စား3စီပေါ်မှာရိုက်ခတ်မှုတွေရှိလာတာတဲယူပို့ဆောင်ကတွေတက်လာတာနဲ့ကုန်စည်နှုန်းပေါ်တက်ရောက်မှုရှိလာတာဒါတွေဖြစ်လာနိုင်တယ်လို့လည်းသူကပြောပါတယ်2022ခုနှစ်အစပိုင်းမှာတော့အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1330ကျပ်အထိပဲရှိခဲ့ပါတယ်။ဒါပေမဲ့အခုစက်တင်ဘာလကုန်ပိုင်းမှာတော့2200ကျပ်ကျော်အထိရောက်ရှိလာပါတယ်။ဒီကနေ့စက်တင်ဘာလ28ရက်နေ့မှာတော့မြန်မာနိုင်ငံဗဟိုဘဏ်ကနေအမေရိကန်ဒေါ်လာ15သန်းကိုမြန်မာကျပ်ငွေ1955ကျပ်နဲ့ရောင်းချထားပါတယ်။ဗဟိုဘဏ်ကနေစက်တင်ဘာလထဲမှာအမေရိကန်ဒေါ်လာကို5ကြိမ်ရောင်းချထားပြီးတစ်လအတွင်းရောင်းချထားတဲ့စုစုပေါင်းတန်ဖိုးကတော့63သန်းရှိပါတယ်ရှင်။